ပွင့်ခဲ့တဲ့ဘုရားအဆူဆူနဲ့နောင်ပွင့်မဲ့မြတ်စွာဘုရားအိန္ဒိယနိုင်ငံတစ်ခုထဲမှာပဲပွင့်မဲ့ပွင့်ခဲ့တယ်ဆိုတာဟုတ်ပါသလားယခင်ဘုရားရှင်များပွင့်တော်မူခဲ့တဲ့အချိန်တုန်းကလူတတန်2000ရှီရှိရလို့သိရပြီးယနေ့သိပ္ပံခေတ်မှတ်တမ်းများရလူသားတွေဟာအသက်ကို2000နဲ့ချီပြီးနေခဲ့တာမရှိပါဘူးဒီကွဲလွဲမှုအပေါ်မှာအရှင်ဘုရားရဲ့အမြင်ကိုမိန့်ကြားပြီးတော်မူပါ
ပွင့်ခဲ့တဲ့ဘုရားဆုစုနောက်ပွင့်မဲ့မြတ်စွာဘုရားအိန္ဒိယပြည်တခုထဲမှာပွင့်နေဆိုတာဒီကတိကနေ့ပြည်ပုံနဲ့တော့အိန္ဒိယလို့ပြောရမှာပေါ့
မှန်ပါဗျာ
စာပေတွေမှာဆိုထားတယ်ဘုရားကဒီမှာပဲပွင့်ရမယ်လို့တော့သတ်မှတ်ထားတာတော့မဟုတ်ဘူးမှန်ပါဗျာသို့တော်ဘုရားဝန္တာကျမ်းစာလို့ပြောရတဲ့နောက်မှရေးတဲ့အထက်ကထာတို့တိကာတို့အဆိုမှာတော့ဒီမစ္စိမဒေသလို့ဆိုတဲ့သဗုဒ္ဓေကျောင်းမှာပဲဒီဘုရားစာပွင့်တယ်ဒါတော့ဒီလိုပွင့်နေဆိုတာဟုတ်တယ်အဲ့လိုပဲပြောတာဖြစ်တယ
်အဲ့ဥဆောင်အိန္ဒိယပြည်လို့သတ်မှတ်လို့ရနိုင်ပါလားဗျာ
အိန္ဒိယလို့ခေါ်တာကခုမှခေါ်တာလေ
မှန်ပါဗျာ
ယခင်ကအိန္ဒိယလို့မရှိခဲ့ဘူ
းမှန်ပါဗျာ
အိန္ဒိယဆိုတာအိန္ဒုမြေဝန်းကိုအကြောင်းပြုပြီးအိန္ဒိယလို့ခေါ်လာတာဟုတ
်မှန်ပါဗျာ
ရှင်းတော့ကတော့မစ္စိမဒေသဆိုတဲ့ခေါ်နေသဗုဒ္ဓိပဆိုတဲ့ခေါ်ပဲရှိတယ်အခေါ်တွေကတော့ပြောင်းတာပေါ့နော
်မှန်ပါဗျာ
ဖျားပွင့်တဲ့အချိန်တုန်းကလည်းအခုလက်ရှိအိန္ဒိယနိုင်ငံသားတွေဟုတ်မှာဟုတ
်မှန်ပါဗျာ
ဒီပုံစံဟုတ်မှာဟုတ်မှာဟုတ်
မှန်ပါဗျာ
အမျိုးမျိုးပြောင်းနေတာပဲဟုတ်စ
ား
ပမာတွေတောင်မှပဲဟိုပဲအလောင်းမင်းတရားဥောင်းစရာတို့လက်ထက်ကလူတွေကထော်ထော်ချိုင်းချိုင်းကြီးတွေရောင်ကြီးတွေနဲ့အခုလို့ငပိန်ငချောက်လေးတွေမှမဟုတ်တာ
မှန်ပါဗျာ
ဟုတ်တယ်မဟုတ်လား
မှန်ပါမှန်
ပါပမာတွေပဲကြည့်အောင်ပေါ့နော်ပုံစံတွေကပြောင်းသွားပြီလေ
မှန်ပါဗျာ
အဲ့တော့အိန္ဒိယဖျားစုစုနောက်ပွင့်မဲ့ဖျားတွေကလည်းအိန္ဒိယမှာပွင့်နေဆိုတာဟုတ်တယ
်မှန်ပါဗျာ
အကြောင်းကတော့ဒါကတော့ဖုံးဖုံးရဲ့ကိုပိုင်စဉ်းစားချက်ပါမှန
်ပါဗျာ
ဆိုတာဟုတ်တယ်အဲ့မေဇိဝဒေသမှာပဲပွင့်မယ်ဆိုတာဟုတ်တယ်ဒီဘုရကရာမဟာဘောရီပြင်ပဲဒီနေရာမှာပဲဖြစ်တယ်ဆိုတာတို့ဆေရုံအကြောင်းကလည်းဒီနေရာမှာပဲလို့ဆိုတာတော့ဟုတ်တယ
်မှန်ပါဗျာ
အဲ့လိုပဲအဆိုရှိတယ်ဒီကဘာမှာ
မှန်ပါဗျာ
ကဘာကြီးကစပြီးတော့ကုန်းမြေတွေပေါ်လာတာဘယ်နေရာအမြင့်ဆုံးလဲ
ဟိမွန်တာတောင်ဖြစ်မှာပါဗျာ
ဟိမွန်တာအမြင့်ဆုံးရာဟိမွန်ဒါဘသူပဲမှာရှိတော့အိန္ဒိယနာမှာပဲ
အိန္ဒိယနာမှာရှိ
ဟုတ်တယ်မဟုတ်လား
တမန်အ
ဲ့တော့ဖျားရေတဲ့ပွင့်တော့မှာမဟုတ်တာ
မှန်ပါဗျာ
ကုန်းပေါ်လာတဲ့အခါမှာကုန်းပေါ်မှာလူရင်ကျေးမှုတွေစတင်လာတဲ့နေရာဖျားပွင့်တဲ့နေရာဖြစ်မှာပေါ့
မှန်ပါဗျာ
အခုဒီဥရောပလူတွေကခုမှရင်ကျေးတာလေ
မှန်ပါဗျာ
အရင်တော့အရင်ဆိုင်နေလူရင်သာသာပဲရှိတယ်လေ
မှန်ပါဗျာ
ဒီအိန္ဒိယနိုင်ငံတို့ဆိုတာနှစ်ပေါင်းများစွာလူရင်ကျေးတွေနေလာခဲ့တဲ့နေ
မှန်ပါဗျာ
အဲ့တော့အရင်ဆိုင်နဲ့ရင်ကြီးတဲ့အထဲမှာဆိုရင်ဖျားဖြစ်တာအရင်ဆိုင်တဲ့ကဖြစ်မလားရင်ကြီးတဲ့ကဖြစ်မလား
ရင်ကြီးတဲ့ထဲမှာဖြစ်
ရင်ကြီးတဲ့ထဲကဖြစ်မလားကဘာမြေမှာစပေါ်တာကဒီနေရာစပေါ်တာအမြင့်ဆုံးကုန်းမြေစပေါ်ပြီးတော့လူသားတွေမျိုးနွယ်တွေရောက်လာပြီးတော့အကျင့်သီလကောင်းတဲ့လူမျိုးတွေဟာဒီမှာပဲ
မှန်ပါဗျာ
နေကြတာဖြစ်တယ်ဗမာရဲ့ရာဇဝင်ကိုကြည့်မဲ့ဆိုရင်ဒီကနေ့ပဲခိုးလို့ခေါ်တဲ့နေရာဟာဟန်တာဝရီတို့ရှေးဟောင်းနာမည်မှာ
မှန်ပါ
ကုန်းမြေတွေဟာဟင်းသာငဲတစ်ခေါင်ပဲနားသာတဲ့ဆိုလို့ဟင်းသာငဲနှစ်ခေါင်ထပ်ပြီးနားနေတဲ့ဟာလေ
မှန်ပါဗျာ
တုတ်ပေးထားမှလား
မှန်ပါဗျာ
အခုလို့ကုန်းပေါ်တာကြာမမကြသေးတာကုန်းမှာမပေါ်ရင်ဘလို့လို့ဖျားပွင့်လို့ရ
မှန်ပါဗျာ
တခြားနေရာတွေကလည်းအကုန်လုံးမြေအောက်ရောက်နေဘလို့လို့ပွင့်လို့ရမှန
်ပါဗျာ
လူရင်ကျေးမှုတွေလူနေမှုကလည်းပဲသူတို့စတင်တာမဟုတ်အဲ့တော့အိန္ဒိယနိုင်ငံမှာအိန္ဒုရင်ကျေးမှုဆိုတာနှစ်ပေါင်းများစွာကြာခဲ့တယ
်မှန်ပါဗျာ
ရင်ကျေးမှုစောတယ်အဲ့တော့ယဉ်ကျေးတဲ့ပုံကိုယ်ကြီးရဲ့ဒေသမျိုးမှာပဲသူတော်စင်သူတော်မြတ်ဆိုတာလည်းပေါ်ထွန်းมาဖြစ်တယ
်မှန်ပါဗျာ
အဲ့ဒီရှုတော့ငါပဲကြည့်ကြည့်ပြီးတော့ပြောလို့ရတယ်ပေါ့နော
်မှန်ပါဗျာမှန
်ပါဗျာရှခင်ဘုရားရှင်မြတ်ပွင့်တော်မူတဲ့ချိန်တုန်းကလူသက်တမ်း2000ဆိုတာဒါဒါသူအမှတ်မှားနေတယ်ဘုရားတွေကအဆူဆူပွင့်တဲ့အခါမှာအနှစ်1000လို့ပြောတာမဟုတ်ဘူ
းမှန်ပါဗျာ
နော်ရှခင်ဘုရားတွေဆိုတာဘုရားပေါင်းများဆိုတာတချို့ဘုရားက3000နဲ့မှပွင့်တယ်တချို့ဘုရားက7000နဲ့မှပွင့်တယ်အဲ့လိုအမျိုးမျိုးရှိတယ
်မှန်ပါဗျာ
ဒီဘဒ္ဒကဘာတစ်ခုတည်းမှာကပထမဆုံးပွင့်တာက4000နတ်မှပွင့်တယ
်မှန်ပါဗျာ
နော်ဒုတိယပွင့်တဲ့ဖခင်က3000နတ်မှပွင့်တယ်တတိယပွင့်တဲ့ဖခင်က2000နတ်မှပွင့်တယ်စတုထပွင့်တဲ့ဖခင်က100နတ်မှပွင့်တယ
်မှန်ပါဗျာ
ဒါပါရမီပြည့်တာနဲ့တိုက်ဆိုင်မှုတွေနဲ့အဲ့လိုသွားတာ
မှန်ပါဗျာ
အဲ့တော့သူပြောတဲ့ဒုသက်တန်2000လို့သိရပြီဆိုတော့သူသိတာမှားနေတယ
်မှန်ပါဗျာ
ယနေ့သိပ္ပံခေမှတ်တမ်းများအရလူသားတွေအသက်2000နဲ့ချီပြီးနေခဲ့တာမရှိပါဘူးဆိုတော့သူဘာထောက်ထားနဲ့ပြောမှာ
မှန်ပါဗျာ
ဒါမရှိပါဘူးလို့သူပြောနိုင်ခွင့်မရှိဘူးလေ
မှန်ပါဗျာ
ပြောလို့မရ
မှန်ပါဗျာ
ဒီကွဲလဲမှုအပေါ်ရှင်ဘုရားရဲ့အမြင်ဘုန်းဘုရားဒါအတိလို့ဒီ အမြင်ဟာမမှန်ကန်ဘူးလို့ပဲပြောမှာပဲ
မှန်ပါဗျာမှန်ပါ